မင်္ဂလာပါရှင်ဒီကနေ့ကျမတို့ဆက်သွယ်မေးမြန်းတဲ့သူကတော့ Gender Equality Network ရဲ့ညွှန်ကြားမှုမက်မေစပယ်ဖြစ်ပဲဖြစ်ပါတယ်ရှင်မင်္ဂလာပါညီမရေ
ဟုတ်ကဲ့မင်္ဂလာပါမ
ဟုတ်ကဲ့အခုဒီ November 29ရက်နေ့ကကြာရောက်တဲ့နိုင်ငံတကာအမျိုးသမီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူများနေ့နဲ့ဒီပုံမှန်ပေါ့နော်နှစ်စဉ်ဒီနိုင်ငံတကာအမျိုးသမီးများနေ့နဲ့啊ဘလို့ကြွားခြားမှုရှိပါလဲရှင်
ဟုတ်ကဲ့ပါဟုတ်မတ်လ10ရက်နေ့ပေါ့နော်မတ်လ10ရက်နေ့ကတော့ International Women's Day အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အနေနဲ့လူသိများပါတယ်ဒါပေမဲ့ကျွန်တော်တို့အခုဒီမနေ့ကပေါ့လေ November 29ရက်နေ့ကတော့International Women Human Rights Defenders Day ပေါ့မျိုးသမီးလူ့ခွင့်ကာကွယ်စောင့်ရှောက်သူများနေ့အနေနဲ့တီးခြားကျွန်တော်တို့ကျင်းပပါတယ်အဓိကကွာခြားချက်ကတော့ International Women's Day ပေါ့နော်နိုင်ငံတကာမျိုးသမီးများနေ့ကတော့မျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတွေပေါ့နော်သူတို့တွေရဲ့လှုပ်ရှားမှုနဲ့သူတို့တွေရဲ့ဒီစ조사ရုံးကန်ခဲ့မှုတွေကိုကျမတို့ကဟိုဂုံပြုတ်ချီးမြှောက်တဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်ပေါ့ဒီ November 29 International Women Human Rights Defender Day ကကြတော့ဒီလူ့အခွင့်အရေးကာကွယ်စောင့်ရှောက်တဲ့သူတွေပေါ့အမျိုးသားရောအမျိုးသမီးရောပေါ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူအနေနဲ့အလုပ်လုပ်ကြတဲ့သူတွေရှိကြပေမဲ့လည်းအမျိုးသမီးတွေမှာကတော့အမျိုးသားတွေနဲ့မတူတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ခွဲခြားဆက်ဆံခံရမှုတွေပေါ့နော်ပြီးတော့ဒီလိုမျိုးသူများတွေရဲ့အခွင့်အရေးကိုရပ်တည်ပြောဆိုတဲ့နေရာမှာအမျိုးသမီးဖြစ်ခြင်းကြောင့်ပို့ပြီးတော့သူတို့ကအနေရကြုံရတယ်အပြစ်ပေးခြင်းခံရတယ်ပေါ့နော်လူအတိုင်းဝိုင်းကဘလောက်ပဲသူတို့ကသူများရဲ့အခွင့်အရေးအတွက်ကိုရပ်တည်ပြောဆိုသူတွေဖြစ်ကြပါစေသူတို့ဟာဒီအမျိုးသမီးတစ်ယောက်အနေနဲ့သူတို့ကိုလူအဖွဲ့အစည်းအမိသားစုကပေးအပ်ထားတဲ့တာဝန်တွေညှော်လင့်ချက်တွေကိုလည်းသူတို့ကထပ်ဆောင်ရသေးတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးအခက်အခဲတွေစိန်ခေါ်မှုတွေနဲ့သူတို့ရဲ့ပေးဆပ်မှုတွေကိုကျမတို့ကဂုဏ်ပြုချီးမြှောက်ခြင်းနဲ့အတွက်ကြောင့်ပေါ့2006ခုနှစ်ကလေးကစပြီးတော့ဒီအပြည်ပြည်ဆိုင်ရာမျိုးသမီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူများနေ့ကိုလည်းတီးခြားဟုတ်ဒီ UN ကနေပြီးတော့မှတက်မှတ်ပြီးတော့မှကျင်းပတယ်လို့ကျမတို့သိရပါတယ်ရှင့်
အဲ့တော့မြန်မာနိုင်ငံမှာညီမတို့လိုဒီလူ့ခွင့်ရေးရောနောက်အခုလိုအမျိုးသမီးတို့အခွင့်အရေးကာကွယ်ရေးအတွက်ပါလှုပ်ရှားနေသူတွေအတွက်ကြတော့ဘလို့အခက်ခဲတွေရှိနေလဲရှင်
မြန်မာနိုင်ငံမှာကတော့အမျိုးသမီးလူ့ခွင့်ရေးကာကွယ်စောင့်ရှောက်သူတွေမှမဟုတ်ပါဘူးပေါ့ကျွန်တော်တို့ဒီတခြားသူတွေရဲ့အခွင့်အရေးတရားမျှတမှုနဲ့တန်းတူညီမျှအခွင့်အရေးအတွက်ပဲဖြစ်ဖြစ်ဒီခွဲခြားဆက်ဆံမှုတွေကိုရပ်တန့်ဖို့ပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့တက်ကြွလှုပ်ရှားစွာပြောဆိုတဲ့သူတွေဟိုထုတ်ဖော်တဲ့သူတွေကတော့ဟိုအကာအကွယ်ဟိုနည်းနေတုံးပါပဲစိန်ခေါ်မှုတွေနဲ့အခက်အခဲတွေကတော့ရှိနေတုံးပါပဲလို့
အခုလက်ရှိဟိုမြန်မာနိုင်ငံမှာရောဟိုအမျိုးသမီးတွေအတွက်ပေါ့နော်အကာအကွယ်မှုပေးဖို့ဆိုလို့ရှိရင်တော့ဘယ်အပိုင်းကပို့ပြီးတော့အရေးကြီးနေလဲရှင်
အဓိကတော့ပေါ့လေဒီဟိုအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံတဲ့အမြင်တွေဟာလွန်ခဲ့တဲ့နှစ်တွေ10နှစ်နဲ့ရှင်ကြည့်မယ်ဆိုရင်တော့အများကြီးပြောင်းလဲတိုးတက်လာခဲ့တယ်ဆိုပေမဲ့လည်းပေါ့နော်ဒီအမျိုးသမီးတွေအကျန်းဖက်ခံရတဲ့အခြေအနေတွေပြီးတော့အမျိုးသမီးတွေကိုလုံခြုံမှုပေးနိုင်မဲ့တရားဥပဒေအကွဲကာပေါ့တရားမျှတမှုကိုလက်လန်းမီမှုလက်လန်းမီဖို့တော့ဘာလို့ကတော့ဟိုတော်ရောမြို့ပါမကြံပေါ့လေအခက်ခဲအနေနဲ့ရှိနေသေးပါပဲအကျန်းဖက်မှုတွေခံစားရတဲ့အခါမှာဒီတရားစီရင်ရေးကညံ့တတဖြစ်ဖို့နဲ့တရားဥပဒေကိုလက်လန်းမီဖို့အတွက်ကတော့အခက်ခဲတွေရှိနေသေးပါပဲပေါ့နော်ကျွန်တော်တို့ထင်ရှားတဲ့ဥပမာကတော့လူသိများတဲ့ Victoria case ပေါ့လေကျွန်တော်တို့နေပြည်တော်လိုမျိုးအစိုးရရုံးဆိုင်တဲ့မြို့မှာအာဟိုးလေးတကျော်ဖြစ်ခဲ့တဲ့အမှုတော်မှတရားမျှတမှုကိုမရရှိနိုင်တဲ့အခါမှာဒီပြိပခဖြစ်တဲ့အခြေအနေတွေစပွဲတွေရဲ့ကြားထဲမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေကာကွယ်မှုမရတဲ့ကိစ္စတွေနဲ့အကျန်းဖက်ခံနေရတဲ့ကိစ္စတွေကတော့ဒီနေ့အထိပေါ့နော်ကျွန်တော်တို့တိတ်ကြီးပြောင်းလဲတိုးတက်မှုမရှိသလိုဟိုဘာမှလည်းတိတ်ကြီးကျွန်တော်တို့တွေဥပဒေရဲ့အကွဲအကောင်ကိုလည်းဟိုပြရှိခံစားနိုင်ခြင်းမရှိသေးဘူးပေါ့နော်အဲ့တော့ပြောချင်တာကဒီမျိုးသမီးတွေကိုလုံခြုံမှုပေးနိုင်ပြီးတော့ကာကွယ်စောင့်ရှောက်ပေးနိုင်တဲ့ဥပဒေလိုအပ်ချက်ဟာတကယ်ကိုကြီးမားတဲ့လိုအပ်မှုတစ်ခုဖြစ်နေတယ်ဆိုတာကိုပြောချင်တာပါရှင့်